အမေရိကန်သမ္မတဘရက်ကိုဘားမားဟာရှေ့သတင်းပတ်ထံမြန်မာနိုင်ငံကိုသွားဖို့ရှိနေပြီးအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်မှာဖြစ်တယ်လို့သမ္မတဦးသိန်းစိန်အတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့လူမှုဖွဲ့စည်းကခေါင်းဆောင်တွေကိုလည်းတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာစေဖို့လူခွင့်ရေးကာကွယ်စောင့်ရှောက်မှုကိုတည်တည်ချာချာဆောင်ရွက်ဖို့လိုအပ်ကြောင်းသမ္မတအိုဘားမားကတိုက်တွန်းဖို့ရှိတဲ့အကြောင်းတောက်ကြာနေကသမ္မတအင်ဂျူရမကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတဒုတိယတက်တန်းမကုန်ခင်နှစ်နှစ်အတွင်းမှာအာရှဒေသနဲ့မဟာဗျူဟာချိန်ခွင်ရှာညှိဖို့အတွက်အဓိကလှုပ်ဆောင်နေတာဖြစ်ပြီးဒါကိုအကောင့်ထည့်ဖို့ကြိုးစားတဲ့အနေနဲ့ရှေ့သတင်းပတ်ထဲမှာတရုတ်မြန်မာနဲ့ဩစတြေးလျနိုင်ငံတွေကိုတွားရောက်မှာဖြစ်ပါတယ်။သမ္မတအိုဘားမားဟာပထမဆုံးတရုတ်နိုင်ငံကိုတွားရောက်ပြီးအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီကမှတဆင့်မြန်မာနိုင်ငံကိုတွားရောက်တဲ့အခါမှာနေပြည်တော်မှာကျင်းပမယ်အရှေ့အာရှထိပ်သီးညီလာခံနဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်မယ်လို့တောက်ကြံနဲ့သမ္မတအင်ဂျူရောမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးအကြံပေးဆူဇန်ဒရိုက်ကပြောပါတယ်
President Obama's participation in these meetings will highlight U.S. leadership in addressing maritime territorial disputes, encouraging regional leadership on challenges such as the counter-ISIL
campaign. နိုင်ငံကဥပဒေတွေနဲ့စံနှုန်းတွေကိုဆက်လက်ထိန်းသိမ်းရေးနဲ့ပတ်သက်လို့အကဲဆတ်မှုတွေကိုရင်ဆိုင်ရမှာဒီသန္ဓရခေါင်းဆောင်မှုကိုထောက်ခံအားပေးဖို့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုကိုအဓိကထားတင်ပြဆွေးနွေးသွားဖို့ရှိပါတယ
်။မြန်မာနိုင်ငံမှာရှိနေစဉ်အတွင်းအာဆီယံထိပ်သီးစည်းဝေးတက်ရောက်လာတဲ့ဗီယက်နမ်မွန်ကြီးချုပ်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒါအပြင်အမေရိကန်သမ္မတဘဲရက်အိုဘားမားဟာနေပြည်တော်မှာသမ္မတဦးသိန်းစိန်နဲ့တရားတွေ့ဆုံမှာဖြစ်တယ်လို့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့လည်းရန်ကုန်မှာတွေ့ဆုံဖို့စီစဉ်ထားတာပါအခုလိုတွေ့ဆုံချင်းတွေမှာအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးပြောကြားဖို့ရှိတယ်လို့ဆိုပါတယ
် Our primary message will be that the United States recognizes the progress that Burma has made but notes that real challenges remain and missteps have been made in the course of this transition We will stress that our engagementis helping to keep reforms on track and we're prepared to continue the support
ကျမတို့ရဲ့အဓိကအမှားစကားကတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာထိုးတဲ့မှုတွေရရှိနေတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကအတိမှပြုတယ်လို့အချိန်နဲ့မှာပဲကြီးမားတဲ့အကဲဆတ်မှုတွေကြန့်ရှိနေသေးတဲ့အပြင်အသွင်ကူးပြောင်းရေးကိုဖော်ဆောင်ရမှာခြေလှမ်းတွေယူခဲ့တာကိုတွေ့ရတယ်ဆိုတဲ့အချက်ပါပဲဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အလေးနဲ့အသိပေးလိုတာကတော့နိုင်ငံထိပ်တွေ့ဆက်ဆံရေးမှာပြုပြင်ပြောင်းလဲရေးကိုလက်မှန်ပေါ်ရောက်စီဖို့ကူညီဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာစုရအနေနဲ့ကြန့်ရှိနေတဲ့အကဲဆတ်မှုတွေကိုရင်ဆိုင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားဖို့အဆင်သင့်ရှိတယ်ဆိုတဲ့အချက်တွေပါပဲ
အခုလိုအမေရိကန်အစိုးရကမြန်မာနိုင်ငံအတွက်ပံ့ပိုးမှုတွေလုပ်နေချိန်မှာမြန်မာအစိုးရလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လုပ်ဖို့အတွက်လိုအပ်တယ်လို့ဆိုပါတယ်
So in Burma, we will underscore the United States' commitment to the protection of human rights, tolerance and pluralism, as well as sustaining and deepening.
ဒါကြောင့်မြန်မာနိုင်ငံမှာကျမတို့အနေနဲ့လေးနဲ့ပြောကြားလိုတာကတော့လူခွင့်ရေးကိုကာကွယ်ဆောက်ရှောက်ဖို့လူအဖွဲ့အစည်းတွင်စိတ်ရှည်တည်ခံမှုရှိဖို့နှင့်အုပ်စုအလုံးတို့ပါဝင်ခွင့်ရစေဖို့အပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအဓိပ္ပာယ်လေးနဲ့စွာနဲ့ဆက်လက်ထိန်းသိမ်းဖော်ဆောင်နိုင်ရေးအတွက်ကူညီပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်တိထိုင်ခမမှုရှိတယ်ဆိုတဲ့အချက်ပါပဲ
။သမ္မတအိုဘားမားဟာနိုဗ ెంబ ာလ14ရက်နေ့မှာရန်ကုန်မြို့ကိုတွားရောက်မှာဖြစ်ပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့ယဉ်ကျေးမှုပွဲတော်တစ်ခုကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဒါအပြင်မြန်မာလူမှုလူအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပြီးမလေးရှားနိုင်ငံမှာလှုပ်ဆောင်ခဲ့တဲ့ Town Hall တွေ့ဆုံပွဲလို့အရှိတောင်အာရှလူငယ်ခေါင်းဆောင်တွေနဲ့နောက်ထပ်တွေ့ဆုံပွဲတစ်ခုကိုလည်းလှုပ်ဆောင်မှာဖြစ်ပါတယ်။သမ္မတအိုဘားမားဟာမြန်မာနိုင်ငံကအပြန်ဩစတြေးလျနိုင်ငံမှာကျင်းပမယ့် G20 နိုင်ငံ20ခေါင်းဆောင်တွေရဲ့အစည်းအဝေးကိုတွားရောက်မှာဖြစ်ပါတယ်။